မလေးရှားနိုင်ငံမှာအဖမ်းခံရတဲ့မြန်မာနိုင်ငံသား138ဦးကိုဩဂုတ်လ10ရက်တနင်္လာနေ့မှာမြန်မာနိုင်ငံကိုပြန်ပြီးခေါ်ယူဖို့လှုပ်ဆောင်နေပြီလို့မြန်မာနိုင်ငံချိုင်းဝန်ကြီးဌာနသတင်းမှာဖော်ပြပါတယ်။မလေးရှားနိုင်ငံမှာရှိတဲ့ထိန်းသိမ်းစခန်း7ခုမှာဖမ်းဆီးထိန်းသိမ်းလာခံရတဲ့မြန်မာနိုင်ငံသားတွေကမိသူမိဝါဖြစ်ကြောင်းတည်တည်ကံလက်မှတ် Seal of I ရထားတဲ့သူတွေမြန်မာနိုင်ငံပြန်ဖို့အတွက်လေရင်စိတ်မတက်နိုင်သူတွေကပထမဆုံးဖြစ်တဲ့138ယောက်ကိုကမ္ဘောဇာအနာဂတ်အလင်းသားမြန်မာဖောင်ဒေးရှင်းအစီအစဉ်နဲ့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေမြန်မာအပြည်ပြည်ဆိုင်ရာလေကြောင်းနဲ့ရန်ကုန်မြို့ကိုပြန်လည်ပို့ဆောင်ပေးမှာဖြစ်ပါတယ်။အခုမလေးရှားနိုင်ငံကထိန်းသိမ်းစခန်း7ခုမှာအကြောင်းမျိုးမျိုးနဲ့ဖမ်းခံရတဲ့မြန်မာက2294ယောက်ရှိနေတာဖြစ်ပြီးအခုပြန်ပို့တာဟာပထမတော့ပါ2015မတ်လမှာမလေးရှားကိုတရားမဝင်ဝင်ရောက်နေတဲ့မြန်မာနိုင်ငံကအရှိပြောင်းဒုက္ခတဲ့102ယောက်ကိုမြန်မာရေတပ်တင်းမောင်းနဲ့ပြန်လည်ခေါ်ယူခဲ့ပေမဲ့သူတို့မှာမိသူမိဝါဖြစ်ကြောင်းတည်တည်ကံလက်မှတ်မရှိတဲ့အတွက်အိမ်မပြန်နိုင်မဲ့ထိန်းသိမ်းစခန်းတွေမှာပဲထားခဲ့တာပါ။အခုမလေးရှားနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာရှိပြောင်းလှုပ်သား4သိန်းကျော်ရှိပြီးဒီထက်က3သိန်းလောက်ဟာတင်ဝင်လှုပ်လုပ်နေကြတာဖြစ်ပေမဲ့4000လောက်ကတရားမဝင်ရောက်ရှိနေတာဖြစ်တဲ့လို့ကျန်သူတွေကတော့ဒုက္ခတဲ့ဖြစ်လျှောက်ထားတဲ့စီးစစ်မှုတွေလုပ်နေတာပါ။မလေးရှားမှာတရားမဝင်အလုပ်လုပ်နေတဲ့အတွက်အဖမ်းခံရတဲ့မြန်မာနိုင်ငံသားတွေကိုမြန်မာအစိုးရကပြန်လည်ခေါ်ယူဖို့အတွက်2013စက်တင်ဘာလကစပြီးလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။